အမေရိကန်နဲ့မက္ကဆီကိုနယ်စပ်တစ်လျှောက်လူသားချင်းစာနာမှုပြဿနာဖြေရှင်းရေးဆိုင်ရာအဆုပ်ပြုချက်ဥပဒေမူကြမ်းတစ်ရပ်ကိုအထက်လွှတ်တော်မှ Republican နဲ့ Democrat ပါတီကြီးနှစ်ရပ်စလုံးကဗုဒ္ဓဖူးနေမှာအတည်ပြုပေးခဲ့ပါတယ်။နောက်ထပ်ရန်ပုံငွေဒေါ်လာသန်း4000ကျော်ချထားပေးဖို့နဲ့ဖမ်းဆီးထားတဲ့တရားဝင်ရွှေပြောင်းသူတွေအထူးသဖြင့်ကလေးငယ်တွေကိုစောင့်ရှောက်ဖို့ပါထည့်သွင်းပြီးပြဋ္ဌာန်းပေးမယ်ဥပဒေတရပ်ဖြစ်ပါတယ်။အထက်လွှတ်တော်မှထောက်ခံမဲ84မဲကန့်ကွက်မဲ10မဲနဲ့အတည်ပြုပေးလိုက်တာပါ။အဖမ်းခံရတဲ့ကလေးငယ်တွေပေါ်မှာသမ္မတထရမ့်အစိုးရအဖွဲ့ကင်တွယ်ပုံနဲ့ American ပြည်ထောင်စုထဲကိုဝင်နိုင်မှုအတွက် Rio Grande မြစ်ကိုဖြတ်ကွင်း El Salvador ကသားဖာတည်ဆုံးခဲ့ရတဲ့ဖြစ်ရတဲ့ပတ်သက်ပြီးမကြေနပ်မှုတွေကြဲကြဲပြန့်ပြန့်တွေ့လာရခြင်းမှာအခုလိုမဲပေးအတည်ပြုလိုက်တာဖြစ်ပါတယ်။ဒီနယ်စပ်ဒေသကိုတလအတွင်းမှာပဲတရားဝင်လာရောက်သူပေါင်းက3000ကျော်ဖြစ်လာပြီး10နှစ်ကျော်ကာလအတွင်းအများဆုံးဖြစ်လာနေခြင်းမှာ Republican တွေဥဆောင်တဲ့အထက်လွှတ်တော်ကအခုလိုအတည်ပြုပေးလိုက်တာပါ။အထက်လွှတ်တော်ကအတည်ပြုပေးလိုက်တဲ့ဒီဥပဒေမူကြမ်းကိုသမ္မတဒေါ်နယ်ထရမ့်စီတင်သွင်းနိုင်ဖို့အတွက်ဒီမိုကရက်တစ်ကြီးဆိုတဲ့အောက်လွှတ်တော်ကလည်းအတည်ပြုပေးရအောင်မှာဖြစ်ပါတယ်။ရှေ့သတင်းပတ်ထမ်းမှာအမေရိကန်လွတ်လပ်ရေးနေအားလာရဲ့ကြားရောက်မှာဖြစ်တဲ့အတွက်လွှတ်တော်မနာခင်တိုးတောင်းတဲ့ရက်အတွင်းမှာပဲလှုပ်ဆောင်နိုင်ဖို့လည်းလိုအပ်နေတာပါ။